ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုချက်ထွင်ရေးအမေရိကန်ဒေါ်လာ102တန်ပေးရမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနီကအွန်လိုင်းကလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာကြေညာခဲ့ပါတယ်။အမေရိကန်သမ္မတအင်ပီရိုဆိုင်ယာ VOE ရဲ့သတင်းတာဝန်ခံပက်စီဝီဒါဂူဆော်လာရဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အင်ကာနီကအွန်လိုင်းကလုပ်တဲ့ထိပ်သီးဆွေးနွေးပွဲကိုဘရူနိုင်းပြည်ရဲ့ဆူလ်တန်ဟာဆနာဘိုကီယာကြီးမှုခဲ့ပါတယ်။
We have made significant progress.
ပြင်ပကမိတ်ဖက်တွေနဲ့ပူးပေါင်းဆောင်ရွက်မှုခိုင်မာရေးမှာဒီနှစ်အတွင်းအာဆီယံအနေနဲ့ထူးခြားတဲ့တွေ့တက်မှုတွေရှိခဲ့တယ်လို့သူပြောသွားတာပါ။အမေရိကန်ဟာအာဆီယံရဲ့ပြင်ပမိတ်ဖက်တနိုင်ငံဖြစ်ပါတယ်။အာဆီယံနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတိုးချဲ့ရေးအတွက်အမေရိကန်ဒေါ်လာ102တန်ပေးရမယ်အကြောင်းထိပ်သီးအစည်းအဝေးအတွင်းမှာပဲသမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပြီးဒီထဲမှာလက်ရှိ COVID-19 ကပ်ဘေးရောဂါအရေးဖြစ်ရှိရေးမှာအထောက်အကူပေးဖို့နဲ့အနာဂတ်မှာကပ်ဘေးရောဂါတွေကိုကာကွယ်ရေးရှာဖွေဖော်ထုတ်ရေးနဲ့တုံ့ပြန်ကင်တွယ်ရေးအာဆီယံရဲ့ဆောင်ရွက်နိုင်စွာခိုင်မာရေးအတွက်ဒေါ်လာတန်း40လဲပါဝင်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောပါတယ
်။ Our bottom line is that ASEAN is essential.
အာဆီယံဟာမရှိမဖြစ်စွာကိုအဓိကထားပါတယ်လေ။ Indo Pacific ရဲ့ဒေသတွင်းတည်ဆောက်မှုအတွက်မရှိမဖြစ်လို့ပြောလိုပါတယ်။အာဆီယံရဲ့အရေးပါမှုကိုအမေရိကန်ဘက်ကလည်းအခိုင်အမာပိုက်ဖျက်ထားပါတယ်။ဒီအချက်ကအရေးကြီးဆုံးအချက်တစ်ခုဖြစ်ပါတယ်။ကျွန်တော်တို့မျှဝေနေတဲ့ဒေသရဲ့လုံခြုံရေးကျွဲဝတိုးတက်ရေးနဲ့တည်ထောင်ခိုင်မြဲရေးကိုထိန်းထားနိုင်ရေးအတွက်အရေးကြီးဆုံးအချက်တစ်ခုဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့တာပါ။နှစ်စဉ်ချင်းပါတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲတွေကိုနောက်ဆုံးအကြိမ်အမေရိကန်သမ္မတတဦးပါဝင်တက်ရောက်ခဲ့တာကတော့2019ခုနှစ်မှာသမ္မတဒေါ်နယ်ထရန့်လက်ထက်မှာဖြစ်ပါတယ်။စီးပွားရေးအရဖွဲ့စည်းထားတဲ့အရှိတောင်အာရှဆယ်နိုင်ငံရဲ့ဒေသဆိုင်ရာအဖွဲ့ကြီးဟာဆိုရင်ကြီးထွားလာနေတဲ့တရုတ်ကိုထိညီရေးအတွက်အဓိကကြတဲ့လူလဲရှုမြင်ကြပါတယ်။ကုန်သွယ်ရေးအဖွဲ့ဖြစ်တဲ့ American ASEAN စီးပွားရေးကောင်စီကတော့ American ရဲ့ပြန်လည်ထိတွေ့ဆက်ဆံမှုကိုကြိုးဆိုပါတယ်။ American ASEAN စီးပွားရေးကောင်စီရဲ့မူဝါဒဆိုင်ရာအကြီးတန်းဒုတိယဥက္ကဋ္ဌမတ်စ်မယ်လီကအခုလိုပြောပါတယ်
။ We're talking about a region thatby 2030
is going to be 2030 ပြည်နေကြရင်ကမ္ဘာမှာစီးပွားရေးအကောင်းဆုံးဖြစ်လာမယ်ဒေသတစ်ခုအကြောင်းကိုကျွန်တော်တို့ပြောနေတာပါအမေရိကန်ပြည်အောင်စုတွေကပြည်နယ်20ခုကျော်ကနေ800အရှာ100နိုင်ငံကို200ဒေါ်လာ1ဘီလီယံကျော်ကုန်စည်တွေတင်ပို့နေတဲ့ကမ္ဘာအစိပိုင်းကြီးတစ်ခုအကြောင်းကိုကျွန်တော်တို့ပြောနေကြတာပ
ါတရုတ်ရဲ့စီးရေးကြီးမားချက်တွေကိုတံပြန်နိုင်မဲ့လုံခြုံရေးအမကန်ချက်တစ်ခုအဖြစ်အမေရိကန်ကိုရှုမြင်ချပေမဲ့လည်းစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာတော့အမေရိကန်အစိုးရကတရုတ်အစိုးရထက်နောက်ကျနေပါတယ်။အာဆီယံဟာတရုတ်ရဲ့အကြီးဆုံးကုန်သွယ်ဖက်ဖြစ်ပါတယ်။နှစ်ဖက်စလုံးကအာဆက်ဖ်လို့ခေါ်တဲ့ဒေတာရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာပါဝင်ကြပါတယ်။2020မှာလက်မှတ်ထိုးခဲ့တဲ့ကမ္ဘာအကြီးဆုံးလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ဖြစ်ပြီးအမေရိကန်မပါဝင်ပါဘူး။လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တစ်ခုဖြစ်ပြီးပစိဖိတ်တစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုလို့သိကြတဲ့ CPTPP သဘောတူညီချက်ကနေလဲအမေရိကန်နှုတ်ထွက်ထားတာဖြစ်ပါတယ်။သမ္မတဘရက်ကိုဘားမှဆောင်ရွက်ခဲ့တဲ့2016ခုနှစ် TPP သဘောတူညီချက်ကနေ2019ခုနှစ်အတွင်းမှာသမ္မတဒေါ်နယ်ထရန့်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဝိစင်စင်တာရဲ့အာရှအစည်းအဝေးကပညာရှင်တို့ဖြစ်တဲ့ပရာရှန့်ပရမီဆွာလန်ကအခုလိုပြောပါတယ
်။ On several issues whether it's
ကုန်သွယ်ရေးဒါမှမဟုတ်လေယာစီဥရုအရေးပဲဖြစ်စေကိစ္စရဲ့အများအပြားမှာအမေရိကန်ပြည်ထောင်စုကအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်ပါတယ်။တခါတရံမှာတော့နှုတ်ထွက်ပါတယ်။အဲ့ဒီနောက်မှာဂျပန်နဲ့အာဆီယံလိုနိုင်ငံတွေကဆက်လက်ပြီးဆက်ခံဆောင်ရွက်နိုင်ပါတယ်။ဒါပေမဲ့အမေရိကန်အနေနဲ့အရှုံးနဲ့အဆုံးသတ်သွားတယ်လို့ကျွန်တော်မထင်ပါဘူ
းအမေရိကန်နဲ့တရုတ်ကြားပြိုင်ဆိုင်မှုပြင်းထန်လာခဲ့ချိန်မှာအာဆီယံအဖွဲ့ဝင်တွေကတော့နှစ်နိုင်ငံစလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုအလေးထားခဲ့ကြပါတယ်တစ်ချိန်တည်းမှာပဲထိုင်ဝမ်ရေလက်ကြားအတွင်တင်းမာမှုစီမံခန့်ခွဲမှုတွေအပါအဝင်လွတ်လပ်စွာရေချောင်းသွားလာမှုကိုလည်းအသေးချာဆောင်ရွက်ခဲ့ကြပါတယ်အင်ဒိုနီးရှားရဲ့ပင်လယ်ရေချောင်းသွားလာမှုနဲ့ယင်းနှိမ့်ညံ့မှုဆန်ရပူပေါင်းဆောင်ရွက်ရေးဝန်ကြီးလူဟတ်ပန်ဂျီယာတန်ကအခုလိုပြောပါတယ
် What's the benefit of the conflict happening in that area? အဲ့ဒီဒေတာတွင်ဖြစ်နေတဲ့ပဋိပက္ခတွေရဲ့အကျိုးဆက်ကဘာရှိလဲဘယ်သူတွေအမျက်ထွက်လဲဘယ်သူမှအကျိုးမရှိပါဘူးကိုဗစ် -19 ကြောင့်ဖြစ်ရတဲ့ပြဿနာတွေနဲ့ပဲတော်လောက်ပါပြီ
ဒီနေ့အာဆီယံထိပ်သီးအစည်းအဝေးကိုတော့မြန်မာနိုင်ငံမတက်ရောက်ပါဘူးစစ်တပ်အာဏာသိမ်းပြီးနောက်6လအကြာမှာအာဆီယံအသင်းကဘုံသဘောတူညီချက်5ရက်ချမှတ်ခဲ့ပြီးမြန်မာရေးဖြည့်ရှင်းဖို့စီစဉ်ခဲ့ပေမဲ့မြန်မာဆီယနာပိုင်းတွေကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးစစ်ကောင်ဆောင်ကိုအာဆီယံကထိပ်သီးဆွေးပွဲတက်ခွင့်ပိတ်ပင်ခဲ့တာဖြစ်ပါတယ်ရှင်